ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းထိမ့်မပွဲမှာဟောပြောခဲ့လို့အာဏာပိုင်တွေကဖန်ဆီးထားတဲ့ဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်နဲ့မြောက်ဥပဒေပခဖြစ်စဉ်မှာပါဝင်ခဲ့လို့ဖန်ဆီးခံထားသူ၈ဦးကိုဥပဒေကြောင်းအရကူညီဖို့ရခိုင်အမျိုးသားပါတီကဥပဒေပြုအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်ပရိပခမှာပါဝင်ခဲ့သူတချို့ဟာလည်းဖန်းစည်းခံရမှာစိုးရိမ်တဲ့အတွေ့တင်းရှောင်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ငယ်တော်ချုပ်ချာအနာကြာဆုံးခြင်းထိမ့်မဲ့ပွဲမှာဟောပြောခဲ့လို့အနာပိုင်ဒီဘက်ကနိုင်ငံတော်တစ္ဆာဖောက်ပြမှုနိုင်ငံတော်ကြီးညိုပြက်စီမှုမတရားတင်းဆက်သွယ်မှုစတဲ့ပုံမှန်တွေနဲ့စာရေးဆရာဝေအောင်ကိုဇန်နဝါရီ16ရက်ကဖမ်းဆီးခဲ့ပြီးဒေါက်တာအေးမောင်ကိုတော့ဇန်နဝါရီ18ရက်ကဖမ်းဆီးခဲ့ပါတယ်သူတို့နှစ်ဦးကိုစစ်တွေတရားရုံးမှာဇန်နဝါရီ31ရက်နေ့ကျရင်ပထမဆုံးကြိမ်ရုံးထုတ်မှာဖြစ်ပါတယ်။သူတို့ကိုကူညီဖို့ရခိုင်မျိုးသားပါတီကဥပဒေထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ဒေါက်တာအီမွန်တို့နှစ်ဦးပြင်မြောက်ဥပဒေပကမှာပါဝင်ခဲ့လို့အများပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့အမှုဖွင့်ခံထားသူ10ဦးကိုလည်းဥပဒေအကြောင်းအရကူညီပေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီထွေထွေတွေ့မှုဦးထွန်းအောင်ကျော်ကဗီဒီယိုကိုခုလိုပြောပါတယ်။
ကဲမျိုးသားပါတီဥပဒေထောက်ကူပြုကော်မတီတခုဖွဲ့စည်းထားပါတယ်လိုအပ်တယ်လို့ဥပဒေနဲ့ညီဥပဒေကြောင့်အရဘလို့ဆက်သခွင့်တွေရရှိအောင်လုပ်ပြနိုင်မလဲဆိုပြီးတော့အဲ့ဒီဥပဒေထောက်အကူပြုကော်မတီပေါ့နော်အဲ့ဒါမနေ့ကဖွဲ့လိုက်ပါတယ်အဲကျွန်တော်တို့ကဒီတော့ကိစ္စမှာအဖန်ခံထားတဲ့ဥဝေဟင်အောင်ရောဒေါက်တာအင်မောင်ရောနောက်မြောက်ဦးမှာမြောက်ဦးကိစ္စနဲ့ဟိုဖိအောင်ချုပ်ဆောင်မှာဖန်ခံထားတဲ့လုံးလေရှူးဆက်ရောက်ပေါ်တော့နောက်တစ်ခုကလည်းဆက်ပြီးတော့အရေးယူအောင်မယ်လို့ပြောထားတာဒီရှိပါတယ်အဲ့လိုလိုအပ်များကျွန်တော်တို့အနေနဲ့ကတော့ဒါလိုအပ်တယ်တချို့ကလည်းကိုယ်အစီအစဉ်နဲ့ကိုရှင်းနေရှင်းရတဲ့ငါပြီးသားဖြစ်ရင်လည်းဖြစ်မှာပေါ့တချို့ကလည်းလိုအပ်ရင်လည်းလိုအပ်ပါပေါ့ရှင်းနေငါပြီးသားမှလည်းဥပဒေကြောင့်ရကျွန်တော်တို့ဘေးကနေဝန်ဝန်ပြီးတော့အကြံဉာဏ်ပေးတာဒီပါဒီလုတ်ပေးနိုင်မယ်ဆိုရင်လည်းကျွန်တော်တို့လုတ်ပေးတာပေါ့အဲ့ဒါကြောင့်ဥပဒေပြုအထောက်အကူပြုကော်မတီဖွဲ့တာပ
ါမြောက်ဥပဒေပြကဖြစ်စဉ်မှာ9ဦးတေဆုံးပြီး12ဦးထပ်မနေတရားရရှိခဲ့ပါတယ်တရားရရှိသူတွေဟာစစ်တွေစေယုံနဲ့မြောက်စေယုံတို့မှာတက်ရောက်ကုသနေစဉ်စစ်တွေစေယုံမှာတက်ရောက်ကုသသူ10ဦးကိုဇန်နဝါရီ23ရက်နေ့မှာစစ်တွေစေယုံချုပ်မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်မြောက်စေယုံမှာစေကုသသူ4ဦးဟာဆရာဝန်ခွင့်ပြုချက်နဲ့စေယုံကဆင်းပြီးဖမ်းဆီးခံရမှာစိုးရိမ်တဲ့အတွက်ထွက်ပြေးတင်းရှောင်နေရလို့မြောက်ဒေသခံတူဖြစ်တဲ့ကိုဇော်ထွန်းကျော်ကအခုလိုပြောပါတယ
်ရှင်းနေအောင်မှာစစ်တွေမှာကရှေ့ရောဒီမှာမြောက်ဥမှာကလိုက်တော့အဲ့တော့ဟိုပထမတော့အဲ့ဒီမတိုင်ခင်တီအောင်ပေါ့နော်မဖမ်းခင်တီအောင်ဘာမှလည်းဟိုမသိရဘူးမြောက်ဥမှာရှိတဲ့လေယောက်ကိုဆရာဝန်ကသူတို့ဆင်းဝင်ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီနင်းမှာပဲပထမတယောက်ကဆင်းတယ်ဆင်းတော့နောက်တဲ့သူယောက်ကလည်းဟိုသူတို့ဖမ်းမယ်တော့ဘာလို့ဘာမသိဘူးနော်သူတို့လေနောက်တဲ့3ယောက်ကလည်းအဲ့ဒီနေ့တော့ပဲဆင်းသွားတယ်ဆင်းသွားတယ်နေခီအောင်ဘာမှလည်းမပြောကြဘူးသူတို့ကအဲ့ရောအဲ့ဒီနေ့မှာပဲစစ်တွေမှာ6ယောက်ကိုဖမ်းလိုက်ပြီဆိုတဲ့တည်းဟုတ်လားဒီဘက်က4ယောက်ကဖမ်းမယ်ဆိုတဲ့စစ်တွေကလူကိုဖမ်းတာလဲကြောင်သူတို့လည်းဖမ်းမှကြောက်တဲ့အတွက်ကြောင့်သူတို့ကရှောင်နေကြတာရှိအိမ်မှာမရှိကြဘူး
ထွက်ပြေးတင်းချောင်သူတွေကိုအမှုဖွင့်ဆောင်ရွက်ထားခြင်းရှိမရှိနဲ့ပတ်သက်လို့မြောက်ဦးရဲစခန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ဒေါက်တာအေးမောင်နဲ့ဆရာဝင်အောင်တို့ကိုရသေးတောင်စပြီးဟောပြောပွဲမှာဟောပြောတာနဲ့ပတ်သက်လို့ဖမ်းဆီးခဲ့တာဖြစ်ပြီးမြောက်ဦးမှာတော့ရခိုင်နိုင်ငံတော်ကြာဆုံးခြင်းအောင်မေးပွဲအခမ်းအနားကိုအနာပိုင်ဒီဘက်ကတားမြစ်ရာကနေဆန္ဒပြမှုစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြရမှာဂဲတွေနဲ့ပစ်ပေါက်ခဲ့လို့အနာပိုင်ဒီဘက်ကရဲလုံငယ်အစီအစဉ်နဲ့တားမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တရက်နဲ့ပြစ်ခတ်ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပဋိပက္ခကြောင့်ရတပ်ဖွဲ့ဝင်20ဦးဒဏ်ရာရှိခဲ့ပြီးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။စစ်တွေစေုံချုပ်မှာဖမ်းဆီးခံထားသူတွေကိုလည်းထမင်းပိုးချိန်သာတွေ့ခွင့်ပေးတယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာ။